ဥပကစ္စတန်သမ္မတအစ္စလမ်ကာရီမော့ဖ်ဟာစက်တဘာ2ရက်တောက်တာနေ့မှာကွယ်လွန်သွားကြောင်းအစိုးရနဲ့လွှတ်တော်ကပူးတွဲကြေညာချက်ထုတ်ပြန်လိုက်ပါတယ်။အသက်88နှစ်ရှိပြီဖြစ်တဲ့ကာရီမော့ဖ်ကိုသူ့မွေးထားနေဖြစ်တဲ့ဆမာကန်းမြို့မှာစက်တဘာ3ရက်နေ့မှာမြုပ်နှံတကြုံမှာဖြစ်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ဥဇ်ဘက်ကစ္စတန်အစိုးရဘက်ကသမ္မတကွယ်လွန်ကြောင်းတရားဝင်မကြေညာသေးခင်တောက်တာနေ့အစောပိုင်းမှာပဲတူရကီဝန်ကြီးချုပ်ကသူ့ရဲ့ကက်ဘိနက်ဖွဲ့ဝင်တွေနဲ့ဆွေးနွေးပွဲရနေဝန်ထမ်းကြေခွဲရပါကြောင်းဥပကစ္စတန်အစိုးရနဲ့ပြည်သူကိုရုတ်တံကနေပြောကြားခဲ့ပါတယ်။ကရီမော့ဖ်ဟာအာနာရှင်ဖြစ်နေနှစ်ပေါင်း50ကျော်နိုင်ငံကိုအုပ်ချုပ်ခဲ့တာဖြစ်ပြီးအတိုက်ခံတွေကိုဖိနှိပ်မှုတွေလုပ်ခဲ့တယ်လို့သူ့အယားအယားဆက်ခံတဲ့သူလည်းတခါမှမရွေးချယ်ခဲ့ပါဘူး။ကရီမော့ဖ်တည်ဆုံသွားခဲ့ပေမဲ့ဥပကစ္စတန်နိုင်ငံကအာနာရှင်အစိုးရကတော့ပြောင်းလဲမဲ့ပုံမရှိပါဘူးလို့ Amnesty International လူ့ခွင့်ရေးအဖွဲ့ကြီးကတောက်ကြနေမှာကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။